ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာကြောင့်ရန်ကုန်စစ်တွေအဝေးပြေးကာလမှာရင်သွားလာတွေရပ်ဆိုင်နေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေတာသတင်းတစ်ပတ်ကျော်လာနေပါပြီ။အခုလိုနေ့စဉ်ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုစူးစီးပြီး VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့၈နာရီခွဲကျော်ကစပြီးတော့မင်းပြားမြို့နယ်ရာမောင်တရာဆက်စိတ်နီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတနေကုန်ဖြစ်ပွားခဲ့လို့ရန်ကုန်စစ်တွေကားလမ်းပေါ်မှာကားသွားလာရပ်ဆိုင်နေတယ်လို့မင်းပြမြုတ်ခံကုမောင်မောင်ဦးကပြောပါတယ
်။မနေ့စစ်နိုင်ကွဲလာကပဲစားဖြစ်တာအခုချိန်လေးပဲ။ဒီမှာဇဲဆိုင်ပဲအဲ့မှာဖြစ်တယ်လို့အဲ့ဇင်းနားမှာပဲဖြစ်တာရတယ်။တိုင်းမကူကလည်းလက်နက်ကြီးတွေနဲ့ဖြစ်နေတာတော့ကြားနေရတယ်။ကားတွေတော့မှကြက်နေရတယ်မသွားဘူး။ကြီးတွေတွေလည်းမသွားပဲဒီမှာရက်နေရတော့သမင်းစားရတာပါနဲ့ဆိုဒီမှာသမင်းဆိုင်တွေမရှိဘူးလေ။အခုဒုက္ခရောက်နေကြ။
ရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မှာပဲချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေသေးပဲလို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။မင်းပြမြို့နယ်ဒီရမောင်ကဒါနောမှာဒီနေ့အိုးပွဲတွေဆက်ပြီးဖြစ်နေတာရှိတယ်။ဒီတိုက်ပွဲအသေးစိတ်ကြတဲ့တလန့်စီရောတော့လာမရှိသေးဘူး။ဒီပလဲဝါမြို့နယ်မင်းချောင်းကရာအမိကဒီမှာစစ်တပ်ရဲ့ဒီဝါကုန်းပေါ်မှာဒီမင်းနယ်ပြည်စခန်းမှာအခြေအနေများမြေအဖြစ်ဒီပုဂ္ဂိုလ်တွေမဖက်အပြာမှာခိုးခွေးတွေနဲ့ဆက်ပြီးတော့ပြင်ထန်နေ။ရန်သူဖက်ကတော့ဒီကြဲတိုက်လေရင်တွေရာရင်တွေပေါ်ကနေပြီးတော့ဆက်ကမတွေရောတက်တွေနဲ့ပြစ်တာပြင်ဒီမိလမုံးတွေတော့ပါလာပြီးတော့ကြေးချတိုက်ခိုက်တာတွေလုပ်။အခုလုံးလုံးစီတော့အဲ့ဒီဂျူဟာကုန်းမှာဆက်ပြီးပုဂ္ဂိုလ်ပြင်ထန်နေတာပေါ့နော်။နောက်တနေရာကတော့ဒီမြမသမတို့ရဲ့ဒီစစ်ကူလာတဲ့ဆရာ၄၀၀လောက်ရှိတဲ့စစ်ကြောင်းနဲ့ဒီကျွန်တော်တို့ဝခိုင်းတပ်တို့တပ်ဖွဲ့တွေတောက်တို့မြို့နယ်ပင်းမရွာနဲ့ဒီဝမ်ကြရွာကြားကတောင်းတာပေါ့။အဘွားလက်ချောင်းရုံးကဒီစားပြီးတော့ဒီနေ့ဆိုတော့ချေအောင်မရှိအဲ့ဒီမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေ
မနေ့ကကြောက်တော်မြို့နယ်တင်းမရွာနီးမှာဖြစ်တဲ့တိုက်ပွဲမှာလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်ရွာသူမျိုးသမီးတို့တန်ရာရရှိခဲ့တယ်လို့ရွာသားဦးဆံမောင်ကပြောပါတယ
်လက်နက်ကြီးကြီးကြားလို့လူမတယောက်ဒီအမမတန်ရာရတော့ရာသားတို့နဲ့ရင်းနေတမကြီးရွာခင်းကလေးလက်နက်ကြီးငါလူချီရဲ့တင်းမရွာသားတွေကဘလို့ပြောမှာကြောင်းနေကြီးတဲ့နေရာပေါ့
မနေ့ကလည်းဗုဒ္ဓတောင်မြို့နယ်နဲ့တောင်ကုန်းမြို့နယ်ဘက်မှာနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ
်။ဖေဖော်ဝါရီလ7ရက်နေ့မှာဗုဒ္ဓတောင်မြို့နယ်ဒီကမ်းမန်ချောင်းရွာရဲ့အရှင်းရောက်ဖွဲ့ပေါ့နော်မနေ့9နာရီကစပြီးတော့မှဒီနှစ်ဖက်တိုက်ပွဲဖြစ်တာရှိတယ်။ဒီရန်သူကတော့ဘယ်လိုဒီခြေကြပ်ဖို့ကတော့များတယ်ကွာ။မြင့်မြင်ကတော့ဒီဆေးခုထဲရှိတာပေါ့နော်။နောက်ပြီးတော့ဒီမင်းရပေါ့နော်တောင်ကုန်းမြို့နယ်လေဖားရွာနဲ့ဒီရုံးရွာကြပေါ့နော်။အဲ့ဒီတောင်ကုန်းအန်ဒီကလာမထက်မှာမဆူတရဲ့ရှင်းရင်ဒီကြီးကိုကျွန်တော်တို့ကချပိုက်ပိုက်ဆိုင်ရှိနေတာရှိတယ်။အဲ့ဒီမှာဒီကိစ္စကရတဲ့ပြည်ရင်းနဲ့ရှိတယ်ဗျ
။ဘူတီတော်မြို့နယ်တိုက်ပွဲမှာတမတော်ဘက်ကကြာဆုံးမှုများတယ်လို့အေအေဘက်ကပြောပေမဲ့တိချအတိမပြုတ်နိုင်ခဲ့ပါဘူး။ချင်းမြင့်နယ်ပလက်ဝနဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောရေးဆိုခွင့်ရှိသူကိုအကြင်ကြင်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တမတော်သတင်းမှပြန်ကြားရေးပြောရေးဆိုခွင့်ရှိသူဘုံမှုရုပ်စော်မင်းတွန်းကတော့ခရီးလွန်နေတာကြောင့်တိုက်ပွဲဖြစ်စဉ်တွေကိုမသိရှိဘူးလို့ဆိုပါတယ်။ဒီဖေဖော်ဝါရီလမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်နေပြီးဒီစစ်ရေးသိမ်းမှမှုအတွင်းရွာသား50ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာကြောင့်ထိခိုက်မှုတွေမြင့်တက်လာနေပါတယ်ခင်ဗျာ။